မောင်နှုတ်ဒေတာလုံကြုံရင်တည်ငြိမ်ရေးနဲ့ဥပဒေစိုးမိုးရေးဟာစိုးရိမ်စရာအခြေအနေမှာရှိနေဆဲဖြစ်တယ်လို့မြန်မာဆိုရရဲ့မောင်တော်ဒေတာစုံစမ်းရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒါပြင်နိုင်ငံတကာကဆွဆွဲနေတဲ့လုံကြုံရေးတပ်ဖွဲ့တွေကမွတ်စလင်ကျေးရွာတွေမှာလူမျိုးတုံးတက်ဖြတ်တာအမျိုးသမီးတွေကိုအာဓမ္မပြုကျင့်တာမျိုးတွေမတွေ့ရတလို့ဘာသာရေးအရာဖိနှိပ်ချုပ်ချယ်တာမျိုးလည်းမရှိဘူးလို့ကော်မရှင်ကသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုကြားဖြတ်စီးရင်ကစားဆိုပြီးထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ကတွေ့ရှိချက်တွေနဲ့ဒေတာကန်တချို့ရဲ့တုံ့ပြန်ချက်တွေကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်။
အစိုးရကဖွဲ့စည်းပေးထားတဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ကမနေ့ကကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီထဲမှာအကြမ်းဖက်သမားတွေကလုံခြုံရေးနဲ့ဥပဒေစိုးမိုးရေးကိုချိန်ချောက်နေလျက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီတွေ့ရှိချက်တွေမှာနိုင်ငံတကာကပြောဆိုချက်တွေနဲ့ကွာခြားနေတာတွေကြောင့်အစီရင်ခံစာရဲ့တိကျမှုအပေါ်မေးခွန်းတွေကတော့ရှိနေပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့မှပါဝင်တဲ့အတွင်းရေးမှူးဦးမြင့်ဖေကတော့ဒီအစီရင်ခံစာပေါ်မှာထွက်ပေါ်လာမယ့်ဝေဖန်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ
်။တမှုရှိတဲ့သတင်းတွေ၊တမှုရှိတဲ့ဟာတွေကိုရနိုင်မှုဆိုတော့ဘယ်လိုကျူးစားပါလဲ။ limitation တွေအကန့်အသတ်တွေဆိုတော့မရပါဘူး။ဟို language တွေကလည်းလည်းသာမပေါက်တာတို့၊ဒါသူကိုယ်တိုင်ကလည်းကြောက်လန့်နေတာတွေလည်းရှိသေးတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်အကြံပေးအဖွဲ့ဝင်တဦးလည်းဖြစ်အစ္စလမ်ဘာသာဝင်တဦးလည်းဖြစ်တဲ့ဦးအေးလွင်ကတော့ထုတ်ပြန်လိုက်တဲ့အစီရင်ခံစာပေါ်မှာခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့အကြံပေးအဖွဲ့ကလည်းမကြပြီမှာအလွန်ဆုံး surgery ပေါ့ဒီလိုဒီလိုပဲ incident report လေးကြပြအစီရင်ခံစာတင်ရှိပါလေ။နော်အဲ့တော့ဒီသူတို့ထုတ်လိုက်တဲ့ဒီ report ကကျွန်တော်လေ့လာမှာပဲပေါ့နော်အဲ့ဒါလေးကျွန်တော်ပြောပြရမှတ်ချက်တွေထုတ်ချက်တွေတော့ကျွန်တော်မသိကြပါဘူး။ကျွန်တော်တို့ကဘာမှလေ့လာစုံစမ်းမှုဆိုတဲ့ကိစ္စမလုပ်သင့်ဘူး။ကျွန်တော်တို့ကအကြံပေးဖို့အတွက်အဆက်လက်ကြီးပူပေါင်းတာလည်းရှိပါသေးတယ်။
ပြီးခဲ့တဲ့နှစ်အောက်တိုဘာလကတိုက်ခိုက်ခံရမှုဟာနှစ်ရှည်စီမံကိန်းရေးဆွဲပြီးစနစ်တကျကျူးလွန်ဖို့လှုံ့ဆော်ထားတာဖြစ်ကြောင်းနဲ့ဘာသာရေးလူမျိုးရေးအစွန်းရောက်တွေကနိုင်ငံတကာကဘာသာရေးအစွန်းရောက်အဖွဲ့တွေရဲ့ငွေကြေးအထောက်ပံ့ကိုရယူကာအကြမ်းဖက်လှုံ့ဆော်တာဖြစ်တယ်ဆိုပြီးအစိုးရရဲ့ထုတ်ပြန်ထားမှုအပေါ်ဒီအစီရင်ခံစာမှာကော်မရှင်ကထက်လောင်းအတည်ပြုထားပါတယ်။စုံစမ်းတွေ့ရှိချက်အရနိုင်ငံတကာကဆွဆွဲထားသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဘင်္ဂလီကျေးရွာတွေမှာလူမျိုးတုံးတက်ဖြတ်မှုတွေနဲ့အတ္တမပြုကျင့်မှုတွေပြုလုပ်တယ်ဆိုတာမျိုးမတွေ့ရသလိုဘာသာရေးအရဖိနှိပ်ချုပ်ချယ်ထားမှုလည်းမရှိကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလီဥယေပလီဘာသာရေးအဆောက်အဦတွေတိုးပွားနေတာကိုကြည့်ရင်နိုင်ငံတကာရဲ့ပြောဆိုမှုတွေဟာဆွဆွဲမှုတက်တက်ဖြစ်တယ်ဆိုတာသက်သေပြနိုင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဓမ္မပြုကျင့်ခံရတဲ့ဆိုတဲ့မွတ်စလင်အမျိုးသမီးအချို့ကိုကော်မရှင်အဖွဲ့ဝင်တွေစစ်ဆေးတာမှာတွေ့ရှိချက်နဲ့အဲ့ဒီအမျိုးသမီးတွေကိုပဲသတင်းတောက်တွေကမေးမြန်းစင်မှာပြောဆိုချက်တွေဟာကွာဟနေတာကြောင့်ဒီလိုမတရားပြုကျင့်ခံရသူတွေရှိရင်တိုင်ကြားဖို့နဲ့ဥပဒေအရအရေးယူမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကတော့ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်ကျေးရွာသားအချို့ကိုလုံခြုံရေးတပ်ဖွဲ့တွေကရိုက်နှက်နေတဲ့ဗီဒီယိုခွေတွေထွက်ပေါ်လာတာကြောင့်ဒါကိုသက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးအရေးယူမှုတွေပြုလုပ်နေရပါတယ်။လက်ရှိမောင်နှောဒေတာလုံခြုံရေးနဲ့ထွက်ပေါ်လာတဲ့အစီရင်ခံစာအပေါ်ဒေတာကန်ရခိုင်တိုင်းရင်းသားတဦးဖြစ်တဲ့မောင်တော်မျိုးနယ်ကရခိုင်မျိုးသားပါတီဥက္ကဋ္ဌကတော့အစီရင်ခံစာပေါ်မှာအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဒေတာကစုံစမ်းပြီးတော့ထုတ်ပြန်တယ်ဆိုတော့ကျွန်တော်လည်းဒီထောက်ခံတဲ့သဘောရှိပါတယ်အဲ့ဒါကိုလေ။အဲလုံခြုံရေးကတော့ဒီစိုးရိမ်ရတဲ့အနေအထားမှာရှိပါတယ်
။လက်ရှိမောင်တော်လုံခြုံရေးကတော့စိုးရိမ်နေရစေပါ။အစ္စလမ်ဘာသာဝင်အချို့ကိုအစိုးရတင်ပေးလို့ဆွဆွဲပြီးတပ်ဖြတ်မှုတွေရှိနေတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။အစိုးရထုတ်ပြန်ထားချက်အရအသက်ခံရသူများအနေနဲ့အောက်တိုဘာ5ရက်နေ့ကနေဇန်နဝါရီလအထိအမျိုးသား၈ဦးအသက်ခံရတယ်လို့ထုတ်ပြန်ထားပါတယ်။တရားရရှိသူ3ဦးရှိခဲ့ပြီးအမျိုးသား2ဦးကိုတော့အကြမ်းဖက်သမားတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖော်ပြပါရှိထားပါတယ်ရှင်။